ကချင်နဲ့ဆက်ဆက်နေတဲ့တရုတ်မြန်မာနယ်စပ်ဂိတ်ပေါင်း၄ခုထပ်မံတဲ့ကိုတရုတ်ကလုံခြုံရေးအကြောင်းပြပြီးပိတ်လိုက်တဲ့နောက်မြစ်ချီနာပါဝင်နယ်စပ်မြို့တချို့မှာကွန်ပျူတာတချို့ပြက်လက်သွားတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကမန္တလေးကတရုတ်ကောင်စစ်ဝင်ရုံဖောက်ခွဲခံရပြီးတဲ့နောက်တရုတ်ကနယ်စပ်မှာရှိတဲ့သူ့နိုင်ငံသားတွေကိုလုံခြုံရေးဂီယူစိုက်ဖို့တတိပေးပြီးနယ်စပ်ဂိတ်တွေကိုလည်းအခုလိုပိတ်လိုက်တာပါ။ဒီအချိန်လေးရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုငင်းချန်ပြပြပေးပါအောင်ခင်ဗျာ။
မန္တလေးမြို့ကတရုတ်ကောင်စစ်ဝင်ရုံးရဲ့အဆောင်တစ်ခုအော်တိုဘာလ18ရက်မှာတိုက်ခိုက်ခံရပြီးတရုတ်ကကချင်ပြည်နယ်နယ်စပ်တကြောမှာရှိတဲ့နယ်စပ်ဂိတ်၄ခုထပ်မင်းဲကိုပိတ်လိုက်တဲ့အကြောင်းဒေသခံတွေက VOA ကိုပြောပါရယ်လက်ရှိမှာလိုင်ဇာလိုင်စင်ခက်ရှန်မိုင်းဂျာယန်ကံပိုက်တီပန်ဝါအပါဝင်နောက်ထပ်ဂိတ်တချို့ကိုတရုတ်ကပိတ်ထားတာဖြစ်ပါရယ်လူသုံးကုန်စားတောက်ကုန်နဲ့73စီတွေမြန်မာဘက်ကိုတင်သွင်းတာတွေကိုတရုတ်ကအဓိကပိတ်လိုက်တာလို့မြစ်ကြီးနားမြို့ကအရက်ဖက်ဘွဲတစ်ခုရဲ့တာဝန်ခံကပြောပါတယ
်တရုတ်ကကတော့ဘာလို့ဆိုတော့ရေချီမားကိုကြာတော့စက်တုံးစီကဒီနေ့ကနေထားပြီးတော့ပြက်လာတယ်တို့ထိုင်ပါတော့ဒီရေချီမားအချိန်ကြီးတော့ကတော့သူကတော့တရက်ကိုဒီတင်နေကားကတော့ဒီကြီးအကလောရောဝင်နေတာစဉ်းစားတော့ကျွန်တော်အမိန်သားဒီပိတ်တယ်ဆိုတာခဏတစ်ချက်ပိတ်ပြီးတော့ချိန်ကြီးပြီးတော့လုံးဝသူကကနေနိုင်နေတယ်ခုခုလို့ပြောရလို့ရှိရတော့သူရဲ့လူတွေတူတူခေါ်လို့လည်းကျွန်တော်အဲ့လိုမျိုးချက်နေစစ်သူလည်းကမှားပြီအရင်ကလို့ဆိုတော့အသွားလာရတော့အဆင်မပြေတော့ဘူးအဲ့လိုမျိုးတော့သူတို့ကလည်းလည်းတော့စိတ်ကတော့စိတ်တူတဲ့တဘောတော့ရှိတယ
်ကြချင်းပြီးနဲ့နယ်စပ်မြို့တွေမှာဒေသခံတွေကတရုတ်ဘက်ကလာတဲ့စားတောက်ကုံတွေကိုအဓိကမိခိုနေရတာပါတရုတ်ကတော့သစ်ကြောက်စိမ့်မြေရှားတက်တူနဲ့တရှူးငပြောတွေကိုသူ့နိုင်ငံနဲ့တည်ယူဖို့ဒီနယ်စပ်ဂိတ်တွေကတချို့ကိုအသုံးပြုပါတယ်။အခုဂိတ်တွေကိုပိတ်တယ်ဆိုတာမှလည်းမြန်မာဘက်ကတင်သွင်းခွင့်ပိတ်လိုက်တာဖြစ်ပြီးတရုတ်နိုင်ငံထဲကိုတော့ကုန်တွေဝင်ခွင့်ပေးထားပါတယ်။အခုလိုနယ်စပ်ဂိတ်ပေါင်း၄ခုထပ်မင်းဲကိုတရုတ်ဘက်ကလုံခြုံရေးအကြောင်းပြပြီးပိတ်လိုက်တဲ့အခြေအနေပေါ်မြန်မာစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။တရုတ်ကောင်စစ်ဝင်ရုံးမှဖြစ်ခဲ့တဲ့ပောက်ကွဲမှုကိစ္စအပါအဝင်တရုတ်တန်ရုံးရဲ့ထုတ်ပြန်ချက်တွေဟာတရုတ်နိုင်ငံဘက်ကရည်ရွယ်ချက်ရှိရှိနိုင်ငံရေးကစားမှုတစ်ခုသာဖြစ်နိုင်တယ်လို့ကချင်ဒေသခံတချို့ကသူတို့ရဲ့အမြင်ကို VOA ကိုအခုလိုပြောပါတယ်
။ဟာကြတော့အဓိကတော့ဒီမရှိကစီပြည်တဲ့ဇက်ကွန်တွေကစစ်ကောင်စီလက်အောက်မှာရှိဘူးလေ။ခင်ရဲလက်အောက်မှာရှိတယ်လေ။ဆိုတော့အဓိကကရေရှားတို့ဟာတော့သူလားသူရှိပြီးသားကွာကိုတော်မူပေးကိုပိတ်တာ။နိုင်ငံအဲ့ဒီနိုင်ငံဒီနိုင်ငံတို့ခုသူတို့မပြီးသေးလို့အဲ့လိုပဲပြောတာ။ကိုယ်စပါတော့အပြည့်အစုံရလာလို့အဲဒါအခုသတိပုဂ္ဂလအမြင်နဲ့ဆိုရင်ကိုယ်စစ်ကောင်စီလက်ပြုကပိုဒီကရမှာပေါ့အခုတော့အဲ့ပိုဒီကရလမ်းကြောင်းသွားနေရကြီးဒီလောက်ကကြီးရှိသွားမလို့ကကြမို့ဘူးလေအခုရှော့ကစားနေလို့လောက်ကအခုပဲသတိရတယ်ကွာ
မြန်မာနိုင်ငံအခြေဆိုင်တရုတ်တန်ယုံကတော့မြန်မာနိုင်ငံနဲ့ကစီမံကိန်းလုပ်ငန်းတွေမှာအလုပ်လုပ်နေတဲ့သူ့နိုင်ငံသားတွေကိုလုံခြုံရေးအတွက်ကြိုတင်ကာကွယ်ကြဖို့တတိပေးထားပါတယ်ရန်ကုန်မန္တလေးကဆက်မှုဇုံတွေကျင်းနီစီမံကိန်းလို့တရုတ်စီမံကိန်းတွေရှိတဲ့နေရာတွေမှာတော့ထူးထူးခြားခြားလုံခြုံရေးတိုးမြင့်တာတွေမတွေ့ရသေးဘူးလို့ဤသက်သူတချို့ကပြောပါတယ်။တရုတ်မြန်မာနယ်စပ်မှာရှိတဲ့ကချင်အထူးဒေသတစ်မှာရှိတဲ့စစ်ကောင်စီရဲ့တဲစခန်း၁၀ခုထပ်မင်းဲကိုကချင်လွတ်မြောက်ရေးတပ်မတော် KIA ကမကြာသေးခင်ကသိမ်းပိုက်နိုင်ခဲ့ပါတယ်။အဲ့ဒီနောက်အခုအော်တိုဘာလ18ရက်နေ့မှာတော့တရုတ်အထူးကိုယ်စားလှယ်တင်ရှူဂျွန်းကယူနန်ပြည်နယ်ရင်ချမ်းမြို့မှာ KIA ခေါင်းဆောင်တချို့ကိုခေါ်ယူတွေ့ဆုံခဲ့ပါတယ်။KIA ရဲ့ထိုးစစ်တွေကိုလက်ရှိရောက်တဲ့နေရာမှာပဲရထားလိုက်ဖို့တရုတ်ကဖိအားပေးခဲ့တယ်ဆိုပြီးဒေတာရင်းသတင်းအများစုကဖော်ပြခဲ့ပါတယ်။တရုတ်နိုင်ငံကအာရှရေးရာအထူးကိုယ်စားလှယ်တင်ရှူဂျွန်းက KIA ဒုဥက္ကဋ္ဌဗိုလ်ချုပ်ကြီးဂန်ဆောင်ကိုခေါ်ယူတွေ့ဆုံပြီးတရုတ်နယ်စပ်ဒေတာမှဆစ်ဆင်ရေးတွေမလုပ်ဖို့တည်ငြိမ်အေးချမ်းရေးကိုဦးစားပေးဖို့ထိန်းသိမ်းဆောင်ရွက်စီခြင်းကြောင်းတိုက်တွန်းပြောဆိုခဲ့တဲ့အကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကVOA ကိုအတည်ပြုပြောဆိုထားပါတယ်ခင်ဗျာ